တောင်ကိုရီးယားသမ္မတအစ်မွန်ဂျေအင်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးအကြိမ်ဖြစ်အင်ပီရိုမှာဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်သမ္မတထရန့်နဲ့သမ္မတကရောမလနီယာထရန့်တို့ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတကရောတို့ကိုအင်ပီရိုမှာညနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းအက်ခံခဲ့ကြပါတယ်မြောက်ကိုရီးယားရဲ့ရေးပေါ်အနေအကျောက်နေမှုနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေဒီကနေ့မှာဆွေးနွေးသွားဖို့ရှိပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကောင်းဆောင်တို့ရဲ့သဘောထားအမြင်တွေကတိတိတသားကိုကွဲပြားနေကြတာပါဆယ်စုနှစ်နီးပါးအတွင်းတောင်ကိုရီးယားမှာပထမဦးဆုံးလက်ဝဲရင်းသမ္မတဖြစ်တက်လာတဲ့မစ္စတာမွန်းဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ကိုရီးယားနဲ့ပို့ပြီးတော့ယင်းနီလာအောင်ဆက်ဆံဖို့လိုလားပြီးတော့သမ္မတထရန့်ရဲ့အဆိုအရကတော့မြောက်ကိုရီးယားကိုပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာတွေစစ်ရေးအရဖိအားပေးတာတွေနဲ့တန်တမာနီးယားဝိုင်းကျင်ပယ်ဖို့နီးလန့်တွေကိုတုံ့ပြန်နေတာပါကောင်းဆောင်တို့ဦးရဲ့မနေ့ကအင်မီရောဆွေးနွေးပွဲအပြီးထုတ်ပြန်ကြေညာချက်တွေလည်းထွက်လာဖို့ရှိပါတယ်။မနေ့ကဆိုးဆိုးပိုင်းမှာတောင်ကိုရီးယားသမ္မတဟာအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့အန္တရာယ်ကိုဖြေရှင်းရေးမှာသူ့အနေနဲ့နီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းအမေရိကန်ကိုစိတ်ချစေဖို့ကြိုးပမ်းခဲ့ပါတယ်။ပြီးခဲ့တဲ့လကယာဒူးလက်ခံခဲ့ပြီးတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်အမေရိကန်ကို၄ရက်ကြာလာရောက်မှုအတွင်းအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးခိုင်မာတဲ့အကြောင်းကိုပြတ်တာလို့ဒါပါဗုဒ္ဓဘုရင်ကတော့တမရမွန်းဟာကိုရီးယားစစ်တွင်းကြာဆုံးခဲ့တဲ့မရင်းတပ်သားတွေရဲ့အထိမ်းအမှတ်ကြောက်တိုင်မှာလွမ်းသူပန်းကွေချခဲ့ပါတယ်စနေနေ့မှာတော့ဒီတောင်ကိုရီးယားတမရမစ္စတာမွန်းဂျင်းဟာအမေရိကန်ပြည်တော်စုကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ